တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပေါ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောင်ရောဂါဟာယူနန်ပြည်နယ်တွေမှာပါတွေ့လာနေရပြီဖြစ်လို့အဲ့ဒီမှာအလုံးလုံးနေကြတဲ့မြန်မာအလုံးသမားတချို့ကိုဒီကနေ့ပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ယူနန်အစိုးရဘက်ကပြောလာတဲ့အတွက်အရေးပေါ်ပြင်ဆင်နေတဲ့အကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနနာအရာရှိတစ်ဦးကပြောပါတယ်။စံပြည်နယ်မြောက်ပိုင်းမူဆက်ဘက်မှာတော့အတားအဆီးအစ်စ်စေးတွေကကကို့အစီအစဉ်နဲ့ကိုပြန်လာနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်
။ယူနန်ပြည်နယ်ထိုင်းချုံမြို့ကမြန်မာအလို့သမား300ကိုဒီကနေ့စတင်ပေးပို့ပေးမယ်လို့တရုတ်အန္တပိုင်းဘက်ကကန့်ကန့်လိုက်တာဖြစ်ပါတယ်။ကိုရိုနာအဆုတ်ရောင်ရောဂါယူနန်ပြည်နယ်ထဲစတင်ရောက်ရှိလာပြီးဆက်ရုံအလုပ်ရုံတွေပိတ်လိုက်ရလို့မြန်မာအလို့သမားရာနဲ့ချီပြီးနေရက်ပြန်လာနေကြပါတယ
်။ဘောကတင်ဆုံးဘက်ကနေကျွန်တော်တို့ဘက်ကိုမြန်မာနိုင်ငံသားအလို့သမားဘုံလာပြန်ဖို့မယ်လို့ကျွန်တော်တို့သားရဲ့ကျွန်တော်ရေဟောတီးရုပ်ပြတ်လို့အပ်တဲ့အားဖြင့်ဒီပြေးနေတဲ့အတူတူဘက်ကတော့တင်ကလေးကဒီရာဖြစ်ပြီးလို့ပြောတယ်။ဘိုးတော်ကျွန်တော်တို့ဘက်ကထပ်ပြီးတော့အမေရိကန်ချက်ကနေလုံမယ်ကြ။
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆွာရာအရေးမြင့်ဝင်ကြီးဦးစော်ဝင်ပြောသွားတာဖြစ်ပါတယ်။ကချင်နဲ့နှိစက်တဲ့ထိန်ချုံမျိုးရှမ်းပြည်မြောက်ပိုင်းနဲ့နေကတဲ့ရွှေလီမြို့ဥပါဝင်ယူနန်ပြည်နယ်တဲကတခြားမျိုးနယ်တွေမှာကူးစက်သူစုစုပေါင်း66ဦးရှိလာပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်။မနက်ကလည်းနောက်ထပ်အယောက်300ကိုဖတ်ပြီးပြောကြားပေးဖို့တရုတ်ယူနန်ထိတ်ချုံအနာပိုင်းတွေကအစီအစဉ်ထားပါတယ်။ပြည်တွင်းရောက်လာတဲ့မြန်မာလူသမားတွေမှာကိုအပူချိန်38နဲ့အထက်ရှိရသူတွေကိုကံပိုက်တီဆေးရုံမှာခိတဆူဆေးစောင့်ကြည့်ပြီးသားတဲ့ပုံကြီးစိုးလာရင်တော့မြကြီးနာဆေးရုံကိုအရေးပေါ်ပို့ဆောင်ပြီးတီကြားကူတာပေးဖို့စီစဉ်ထားကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ရွှေလီနယ်ပြည်သက်နေရဲ့ရှမ်းပြည်နောက်ပိုင်းမူဆယ်ကော်ပိုရေးမြို့မှာတော့ကို့အစီအစဉ်နဲ့နေရပြန်လာကြတဲ့မြန်မာအလုပ်သမားတွေရှိနေပါတယ်။မြန်မာဘက်အကျမူဆယ်ဘက်ကိုရောက်ရင်တော့ကျမကြီးဝန်ထမ်းတွေကစစ်ဆေးမှုတွေလုပ်ပေးနေကြောင်းမူဆယ်ကိုရောက်နေရဲ့လာရှုံတရင်တော့ကို့သိမ့်မင်းထွန်းကပြောပါတယ်။
အများဆုံးလည်းတော့နာဝင်ပေါက်ကနေပဲ။ဒါပေမဲ့ဆရာနေရာဝင်တယ်တော့ရှိတယ်ဒီမနက်ပိုင်းတွေကကိုယ်ကဆိုင်ကြားလုံးကပိတ်ထားတယ်။ပိတ်ထားတော့အလုပ်သမားတွေကလက်ရှိမှာလုပ်လို့ကအမကြီးတော့ဘာလို့ပြန်လာမရတဲ့အနေအထားရှိလဲ
။တရုတ်ယူနန်ပြည်နယ်ရွှေလီမြို့နယ်ကျဲကောင်မြို့မှာစက်ရုံအလုပ်ရုံနဲ့ဈေးကင်တွေပိတ်ထားလို့မြန်မာအလုပ်သမားတွေအလုပ်ပြန်ဆင်းဖို့ဆိုတာတရုတ်အစိုးရရဲ့အစီအစဉ်ပေါ်မူတည်နေတယ်လို့ယူနန်ပြည်နယ်ကမြန်မာအလုပ်သမားကိုမြင့်ထွန်းကပြောပါတယ်။လုံးကြုံရင်တင်ကျတဲ့ခြားကပြန်လာရဲ့အတွက်လမ်းမှာအခက်အခဲရှိကြောင်းလည်းသူကပြောပါလေ။အ
ားလမ်းကြီးဖြစ်ပြီးတော့ပြန်လာကြတာပေါ့။လမ်းမှာအခက်အခဲရှိတာပေါ့။လမ်းမှာဟိုဘယ်လိုလဲခိုးပြန်လာတဲ့စီးရီးကိုကျွန်တော်တို့ဒီချုပ်ကကားကားဆိုရှင်ကျွန်တော်တို့ဒီပိုင်းမြေကျဲအရောက်ကိုတို့ပြတ်တဲ့ရှင်းလေးရောက်ကို1800 1500ကားကားပဲ5-6သိန်းကိုမြန်မာငွေနဲ့တက်ပြီးတာမျိုးကျွန်တော်လမ်းမှာပြန်လာတဲ့အခါကျတော့ဒီမှာတို့သေးအေးရမှာဆိုရှင်လက်ကမ်းပိုင်းရှင်နဲ့အားလမ်းနဲ့ပြီးတော့တော့လာအိတ်ထိုင်နဲ့ဟိုမှာသင်ရဘုရားနဲ့ဆက်ဆံတဲ့လူတွေရှိရမှာသူတို့ဘယ်လိုလုပ်ကြလဲအဲ့လိုလိုမျိုးအဲ့လိုကိုယ်ကနေပါရင်ညာကြီးအဲ့လိုကောင်းမှုကောင်းမှုဖြစ်တာလေညာကြီးပြောတော့ကျွန်တော
်ယူနန်ပြည်နယ်ကမြန်မာအလို့သမားတူပြောသွားတာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီ28ရက်နေ့လယ်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်ယောဂကူးစက်ခံရတဲ့တရုတ်နိုင်ငံသားဟာ4,535ယောက်တခြားနိုင်ငံတွေမှာ52ယောက်ရှိပြီးတရုတ်နိုင်ငံသား106ယောက်သေဆုံးခဲ့ပါတယ်